သမရအမန်နွယ်မက်ခရွန်ရဲ့စီးပွားရေးပေါ်လစီကိုကန့်ကွက်တဲ့အနေနဲ့ပြင်သစ်နိုင်ငံမှာအဝါရောင်ရှောင်ပြန်အင်ဂျီတွေဝတ်ဆင်ထားသူတွေသတင်းဖတ်ကောပတ်မြောက်အဖြစ်နဲ့စနေနေ့ကဆက်လက်ချီတက်ဆန္ဒပြခဲ့ကြတာမှာထောင်ထဲချီတဲ့သူတွေပါဝင်ခဲ့ပြီးရဲတပ်ဖွဲ့ဝင်တွေနဲ့ထိတ်တဲရင်ဆိုင်မှုတွေဖြစ်ပေါ်ခဲ့ပါတယ်မြို့တော်ပဲရစ်အပါအဝင်ဘော့ဂျ်ရူဝန်မာဆယ်နဲ့တူလူးဆာတဲ့မြို့တွေမှာဂျိုကြားထိတ်တဲရင်ဆိုင်မှုတွေဖြစ်ပေါ်ခဲ့ပါတယ်ဆန္ဒပြသူတွေဟာပဲရစ်မြို့အရှေ့ပိုင်းမှာရှိတဲ့ဘန်နာရေးဝန်ကြီးရုံးကနေမြို့ရဲ့အနောက်ဘက်အက်ဒီထရိုင်ယမ်လို့ခေါ်တဲ့အောင်ပွဲခံမဟုတ်ဥပက်ကိုငင်းချမ်းစွာချီတက်ခဲ့ကြပါတယ်အက်ဒီထရိုင်ယမ်အောင်ပွဲခံမဟုတ်အနီးရောက်တဲ့အချိန်မှာရဲတပ်ဖွဲ့တွေနဲ့ဆန္ဒပြသူတွေအကြားထိတ်တဲရင်ဆိုင်မှုတွေဖြစ်ခဲ့ပါတယ်ဂဲတွေတခြားအရာဝတ္ထုတွေနဲ့သူတို့ကိုပစ်ပေါက်နေတဲ့ဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကမျက်ရည်ပုံးနေမိသက်ပိုက်တွေတုံးပြီးလူစုခွဲခဲ့ကြပါတယ်တန်ကြက်ကကားတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကတော့ဆန္ဒပြသူတွေကိုရှမ်ဇီလီဇေလမ်းမကြီးပေါ်ကိုတွားလို့မရအောင်အနီးနားကလမ်းတွေကနေပိတ်ဆို့ထားကြကြပါတယ်အဲ့ဒီဝန်ကျင်မှာမော်တော်ကားတွေတောလော်ခွင့်ကိုတော့စနေနေ့နောက်ပိုင်းမှာလုံခြုံရေးတပ်ဖွဲ့တွေကပြန်ဖွင့်ပေးခဲ့ပါတယ်လူပေါင်း 32,000 လောက်ပါဝင်ခဲ့တဲ့စနေနေ့ကဆန္ဒပြပွဲတွေအတွင်းလူပေါင်း 1,000 လောက်ကိုဖမ်းဆီးထိန်းသိမ်းခဲ့ကြောင်းပြင်သစ်ပြည်ထောင်စုဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်